Republican Party ညီလာခံရဲ့ဒုတိယနေ့မှာလူဝင်မှုကြီးကြပ်ရေးမူဝါဒကိုအဓိကထားပြောဆိုမှုပြင်ဆင်နေကြတဲ့အချိန်မှာပဲ Trump ပေါ်မှာထပ်ပြီးလှုပ်ကြံမှုဖြစ်လာနိုင်တယ်လို့ Federal လုံခြုံရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးဟာတပ်ရဟောင်း Trump ရဲ့အဓိကနိုင်ငံရေးမူဝါဒဖြစ်တယ်လို့2015တပ်ရရွေးကောက်ပွဲမဲဆွယ်စည်းဝေးမှာ Republican Party အတွင်းအခြေခံအင်အားစုရရှိစေခဲ့တဲ့ကိစ္စလည်းဖြစ်ပါတယ်။တပ်ရဟောင်း Trump ရဲ့အသက်ပေါ်ချိန်ချောက်မှုကတော့အီရန်ကလာတာဖြစ်ပြီးမကြာမီကဖြစ်ခဲ့တဲ့လှုပ်ရှားမှုနဲ့အဆက်အဆက်မရှိတဲ့အကြောင်းအမေရိကတာဝန်ရှိသူတို့က AP သတင်းဌာနကိုပြောကြားပါတယ်။မကြာမီလှုပ်ရှားမှုကြောင့်လည်းတုံ့ပြန်အကြမ်းဖက်မှုတွေဖြစ်ပေါ်နိုင်ကြောင်း Federal လုံခြုံရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ Trump ဆိုတော့တာဝန်ရှိသူတွေအပေါ်အီရန်ရဲ့ချိန်ချောက်မှုကိုအရင်အစိုးရလက်ထက်ကတည်းကနှစ်ပေါင်းများစွာစောင့်ကြည့်ခဲ့တယ်လို့မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ Anthony Watson ကပြောပါတယ်။အီရန်အစ္စလာမ်တော်လှန်ရေးအဆောင်တပ်ခေါင်းဆောင်ကာဆမ်ဆိုလေမာနီကိုလောက်ကျမ်းဖို့2020မှာအဲ့ဒီတော့ကတပ်ရထရမ့်ကအမိန့်ပေးခဲ့တာကိုအီရန်ကလက်စားချေလိုတာကြောင့်ချိန်ချောက်တာဖြစ်တယ်လို့မစ္စဝါဆန်ကဆိုပါတယ်